ေလ6ရက်နေ့ည7:00 နာရီစပြီး NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဟာပါတီရည်တည်မှုကနေပြီးတော့အလိုလိုတည်ဖြတ်ပြီးသားဖြစ်သွားပါတယ်အကြောင်းကတော့ဒီစစ်အစိုးရကနေပြီးတော့ရွေးကောက်ပွဲအတွက်ထုတ်ပြန်ထားတဲ့ဥပဒေတွေဟာတရားမျှတမှုမရှိတဲ့အတွက်ကြောင့်ဆိုလဲအကြောင်းပြချက်နဲ့ပြန်လည်ပြီးတော့ပါတီမှတ်ပုံတင်ခြင်းမလုပ်ခဲ့ပါဘူးဒါကြောင့်မလို့လည်းပဲ NLD ပါတီရဲ့လို့အခုတရားဝင်ရည်တည်မှုမရှိတော့တဲ့အခါမှာ NLD ပါတီတွေကတချို့ခေါင်းဆောင်တွေကတိကျပါတီထူထောင်ရွေးကောက်ပွဲဝင်မယ်ဆိုပြီးတော့ဆိုင်းပြင်းပြင်ဆင်နေကြတာလည်းပဲကြားကြပြီးဖြစ်ပါလိမ့်မယ်ဒီကနေ့ဆွေးနွေးပွဲမှာပါဝင်ဖို့အတွက် NCGUB မြန်မာနိုင်ငံညွန်မောင်းအစိုးရအဖွဲ့ဝင်ဒေါက်တာတောင်ထွန်းထိုင်းနိုင်ငံအခြေစိုက် DPNS လူပောင်သစ်ဒီမိုကရက်တစ်ပါတီတွဲဖက်အထွေထွေတွင်းရေးမှူးဦးငွေလင်းနဲ့မြန်မာရေးလေလာသူဦးအောင်နိုင်တို့ကိုကျွန်တော်ဆက်သွယ်ထားပါတယ်ဆိုတော့ကကျွန်တော်ပြောခဲ့တယ်လို့ပဲဒီ NLD ပါတီကရွေးကောက်ပွဲအတွက်ပြန်လည်ပြီးတော့မှတ်ပုံမတင်တဲ့ကိစ္စကိုအမျိုးမျိုးအပုံပုံဝေဖန်ပြောကြားနေတာတွေလည်းပဲကြားကြပါလေ NLD လူကြီးတွေသဘောချင်းမမျှတဲ့အတွက်ကြောင့်မို့လို့ NLD နှချမ်းကွဲသွားပြီးဒီပါတီအဖြစ်ကနေပြောရက်ဆဲသွားတယ်စိတ်အားငယ်တဲ့လူတွေလည်းပဲငြင်နေကြတယ်စသဖြင့်အမျိုးမျိုးအပုံပုံပြောနေကြပါလေပါတီခေါင်းဆောင်တုတ်ရောက်ဖြစ်တဲ့ဦးဝင်းတင်ကတော့နိုင်ငံရေးပါတီအဖြစ်နဲ့ရပ်တည်နေမှာမဟုတ်ပေမဲ့လေနိုင်ငံရေးလုပ်ငန်းရှင်တွေလူမှုရေးလုပ်ငန်းရှင်တွေကိုဆက်လက်ပြီးလှုပ်ကြံသွားမှာဖြစ်တယ်လို့အချင်းချင်းအဖန်ဖန်ပြောခဲ့ပါလေအဲ့တော့ဒီအခြေအနေတွေပေါ်မှာဥငွေလင်းနေတယ်ဘယ်လိုမြင်မိလဲဆိုတာဥစွာပထမအကြားပြစီခင်ဗ
ျမတ်ဖာရေယူကောက်ကွေကော်မရှင်ယူကောက်ကွေဆိုင်ရာဥပဒေကြီးချောက်ဒီ6ရက်နေ့မှာဒီ NLD ကပြတ်ပြဲသွားပြီလို့ဒီဥပဒေကတော့ဆိုရတယ်ဒါပေမဲ့ဒေါက်တာစုကြည်ရဲ့မှာချချက်၆ချက်တည်းကဒီတစ်ချက်ကိုကြည့်နေသလိုရှိရင်အဖွဲ့ချုပ်ချက်သိမ်းခံရလို့ရှိရင်အဖွဲ့ချုပ်ကပြစ္စည်းကမဟုတ်ဘူးပြစ္စည်းချင်းမဟုတ်ဘူးပြစ္စည်းမသွားဘူးလို့ပြင်းနေဆိုထားပါတယ်ဒါဟာ NLD တိုင်း NLD ကိုဝန်ရံတဲ့လူလူတိုင်းကခံကြရမယ်တရားဖြစ်တယ်လို့ကျွန်တော်ပြင်လာလဲပါတယ်အဲ့တော့ NLD ကိုစုစုကသူဖြတ်ဖို့ကြိုးစားတာခုမှမဟုတ်ပါဘူးတောက်လျှောက် NLD ကိုဖြတ်ဖို့ NLD လှုပ်ရှားနိုင်စွာနဲ့ချုပ်တဲ့တော့အောင်NLD ကိုဆုတ်ဆိုင်သွားအောင်သူမျိုးကြစီအထုတ်ခဲ့တာပဲအခုတော့ဒီရွေးကောက်ပွဲကော်မရှင်ဥပဒေနဲ့ရက်စဲပြစ်လိုက်တယ်ဆိုတဲ့သဘောပြုပြီးပြောပါတယ်ဒါပေမဲ့ဒီဥစ္စာကိုကျွန်တော်အတိအမှပြုလို့မရဘူးလူထုတွေအနေနဲ့လည်းဒီမှာမပြုခဲ့ဘူး NLD တွေအနေနဲ့လည်းဒီမှာပြုမှာမဟုတ်ဘူး NLD ကလူထုရဲ့ထောက်ခံမှုရှိနေသမျှလူထုရဲ့ mandate ရှိနေသေးသမျှ NLD ကစက်ပြီးရှိနေတယ်လို့ကျွန်တော်ကတော့နားလည်တယ်NLD ကတော့လည်းကျွန်တော်တို့လုံးလုံးနားမလည်ဘူး NLD ကလုံးဝမပြတ်ဘူး NLD ကသူ့ရဲ့တာဝန်ဝတရားတွေရှိတယ်ပါတီစထောင်တွေကသူ့ကြီးမှန်းချက်၅ချက်ကိုအပြည့်အဝဆက်ပြီးဆောင်ရွက်နေတယ်ဆောင်ရွက်တဲ့နည်းလမ်းတွေကကွာသွားလိမ့်မယ်ကျွန်တော်တို့ဒီလိုပဲနားလည်ပါတယ
်ဟုတ်ကဲ့ခင်ဗျဒီကိစ္စပေါ်မှာပဲပေါ့လေဥအောင်နိုင်ကဘယ်လိုမြင်လဲဆိုတော့ကျွန်တော်တို့ကြားပြစီခင်ဗ
ျဟုတ်ကဲ့ NLD ပြတ်သွားတယ်မပြတ်သွားတာဆိုတာတဲ့ပေါ့နော်ကျွန်တော်အမြင်ကတော့ကိုဥပဒေအရပါတီဖြစ်တဲ့တရားဝင်မှုမရှိတော့တဲ့အခြေအနေမျိုးကိုတော့ရောက်သွားတယ်နံပါတ်1ပေါ့နံပါတ်2ကတော့ NLD ကရွေးကောက်ပွဲကိုပါဝင်ခွင့်မရနိုင်တော့ဘူးအဲ့ဒီအခြေအနေမျိုးရောက်သွားတာပေါ့ဆိုတော့ပြောမယ်ဆိုရင်တော့ဒါကဒီဘက်မှာတော့ NLD ကယက်တိမှုမှန်မှန်နဲ့တောင်းဆိုခဲ့တယ်ရွေးကောက်ပွဲဥပဒေအရသူ့ရဲ့ပါတီခေါင်းဆောင်တွေဖြစ်တဲ့ဒေါက်တာဆန်းစုကြည်အပါအဝင်ပေါ့နော်ပါတီဝင်ဖြစ်ခွင့်မရဘူးဆိုတော့အပေါ်မှာဒီ NLD ရွေးကောက်ပွဲဥပဒေကမတရားဘူးဆိုပြီးသူ NLD နဲ့ပြန်ပြီးတော့မှတ်ပုံမတင်ဖို့ဆုံးဖြတ်လိုက်တာပေါ့တစ်ဖက်ကလည်းဟို NLD တန်းမှလည်းအဲ့ဒီဆုံးဖြတ်ချက်မကြခင်ကလေးကပါတီဖြစ်နေဆက်ပြီးတော့သွားတင်နေရွေးကောက်ပွဲဝင်တင်နေဆို NLD ကပါတီဖြစ်နေမသွားတော့ဘူးဆိုပြီးတော့ဟိုအငင်းပွားနေကြတာတွေကြားနေကြရပါတယ်ဆိုအဲ့ဒီထဲကရာလတ်အနေနဲ့ပဲဆိုတော့တခုဒီခုနပြောတဲ့အမျိုးသားဒီမိုကရေစီအားစုပေါ့နော် NDF ဆိုတဲ့ပါတီလေးတခုပေါ်လာတယ်ဆိုတဲ့အနေထားရှိရပါဘူးဆိုတော့အဲ့ဒီအချိန်မှာပဲဒါပေမဲ့ NDS ပေါ်လာတဲ့အပေါ်မှာ NLD ဘက်ကပြောတာဆိုတာဝေဖန်လာရောအများကြီးမကြားရပါဘူးမကြားဘူးဆိုတဲ့အချိန်မှာသူတို့အချိန်မှာသဘောထားကွဲလွဲမှုရှိတယ်ဆိုပေမဲ့အများကြီးကွဲလွဲနေကုန်မရဘူးကျွန်တော်လို့မြင်ပါခင
်ဗျဟုတ်ကဲ့တချို့တွေကပြောနေကြတာကတော့ရွေးကောက်ပွဲကိုဝင်သင့်တယ်ဝင်ပြီးတော့မှပဲနိုင်ငံရေးကိုဒီမိုကရေစီနည်းလမ်းနဲ့ဆက်ပြီးတော့သွားသင့်တယ်လို့ဝေဖန်တဲ့လူတွေပြောတဲ့လူတွေကျွန်တော်တို့ကြားမိပါတယ်။ဒါပေမဲ့လို့ NLD ပါတီဘက်ကလည်းပဲခေါင်းဆောင်တွေပြောသလိုပဲစကလေးကဒီရွှေကုန်းတိုင်းကြီးညာစစ်ဆန်းကြီးကိုကျွန်တော်တို့ချမှတ်ကြီးညာထားခဲ့တယ်ဒါကိုလက်မခံဘဲနဲ့စစ်အစိုးရကနေပြီးတော့မဖြစ်နိုင်တဲ့ဥပဒေတွေမတရားတဲ့ဥပဒေတွေထုတ်ပြန်လို့ဘယ်နည်းနဲ့မှဒီကိစ္စကိုလက်မခံနိုင်ဘူးပါတီကမှတ်ပုံမတင်ဘူးဆိုပြီးတော့အတိအလင်းကြီးညာထားခဲ့တာပါ။ဒီတော့ဒီ NLD ပါတီရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့ဦးတောင်းထွန်းက ဆက်ပြီးတော့ပြောပါအောင်ခင်ဗျ
။ဟုတ်ကဲ့ကျွန်တော်တို့ဒီ NLD ရဲ့ဖြစ်ထွန်းလာတဲ့တမိုင်းပေါ့နော်ပြန်ကြည့်မယ်ဆိုရင်ကျွန်တော်1988ခုနှစ်ဒီလူထုဒီမိုကရေစီရေတော်ဘုံကြီးကနေပြီးတော့ကျွန်တော်တို့ပေါ်ထွက်လာတာပါဒီရေတော်ဘုံကြီးကိုဒီအင်အားသုံးပြီးတော့နိုင်နေပြီးတဲ့နောက်မှာအဲ့ဒီအချိန်မှာရှိတဲ့ဗိုလ်ချုပ်စောမောင်ဦးစီးတဲ့ဒီအာနာဘိန်းဆိုရကနေပြီးတော့ဒီမိုကရေစီရေကိုပေါ်ဆောင်ပေးပါမယ်ပါတီထောင်ကြပါရွေးကောက်ပွဲဝင်ကြပါဆိုပြီးရွေးကောက်ပွဲပြီးလို့ရှိရင်အာဏာဆွဲပေးမယ်လို့သူတို့ကတိပြုခဲ့တယ်။ဒီစစ်တပ်ရဲ့ပါတီတွေထူထောင်ခွင့်နဲ့ရွေးကောက်ပွဲနည်းလမ်းနဲ့ဒီမိုကရေစီပေါ်ဆောင်ပေးပါမယ်ဆိုတဲ့ကတိကြောင့်မလို့ NLD ဟာဒီလူလူတို့ရဲ့လူလားချက်နဲ့ဒီပါတီထောင်ခဲ့တယ်။ဒီလူလူတို့ရဲ့လူလားချက်နဲ့ရွေးကောက်ပွဲဝင်ခဲ့ပါတယ်။အဲဒီကနေ့ဆိုလို့ရှိရင်ဒီရွေးကောက်ပွဲရလဒ်တွေလည်းတိမှန်မပြုခဲ့တာအလုံးအသိပါပဲ။အဲနောက်ရွေးကောက်ပွဲတစ်ခုကိုဒါကျင်းပဖို့လုပ်ကြတယ်အဲ့ဒီခါမှာကျွန်တော်တို့ NLD အနေနဲ့ပြန်စဉ်းစားရတာဒီလက်ရှိရွေးကောက်ပွဲပေါ့နော်ဒီ2008ဖွဲ့စည်းပုံနဲ့လက်ရှိပါတီမှတ်ပုံစဉ်တင်ရင်းဆိုင်ရာဥပဒေတွေရွေးကောက်ပွဲဥပဒေတွေကြားတဲ့ဒီအထင်အကွတ်တွေကြားထဲမှာလုပ်တဲ့ဒီရွေးကောက်ပွဲဟာပြည်သူလူထုရဲ့အဲဒီမိုကရေစီလိုလားချက်ကိုဖြည့်ဆည်းနိုင်မလားဖြည့်ဆည်းနိုင်တဲ့နိုင်ငံရေးလမ်းကြောင်းလားဒါကိုပြန်လည်ပြီးတော့ကျွန်တော်တို့တုံ့ပြန်ရပါတယ်ဒီရွေးကောက်ပွဲဟာဒီမိုကရေစီကြီးကိုနော်ကျွန်တော်တို့ဖြည့်ဆည်းနိုင်တဲ့လမ်းကြောင်းမဟုတ်ုံနဲ့မကဘဲနဲ့နော်ပါတီရဲ့ရည်ရည်ခွင့်ကိုတောင်မှဒါ2010အလွန်ကာလမှာအချိန်မရွေးအချိန်ကြောင့်ဖျက်သိမ်းနိုင်တဲ့အဲဒီဥပဒေဒါပြဋ္ဌာန်းကန့်သတ်ထားတာကျွန်တော်တို့တွေ့ရတယ်ဒါကြောင့်မို့လို့ကျွန်တော်တို့ဒီနေ့ရွေးကောက်ပွဲလမ်းကြောင်းဒီနေ့ပါတီထူထောင်ရေးလမ်းကြောင်းဟာကျွန်တော်တို့ရွေးကောက်ပွဲအစ်စ်မဟုတ်ဘူးတကယ်ဒီမိုကရေစီကိုကူပြောင်းနိုင်တဲ့ဒီပါတီစုံစနစ်မဟုတ်ဘူးဒါကြောင့်မို့လို့လည်းပဲ NLD ကကျွန်တော်တို့ဒီပါတီမှတ်ပုံမတင်ဖို့ကျွန်တော်တို့ဆုံးဖြတ်လိုက်ရတာပါပါတီမှတ်ပုံမတင်တော့လည်းပဲเนาะ NLD ဟာဒါလူမှုရဲ့ရင်းဝင်မှာမှတ်ပုံတင်ထားပြီးသားပါเนาะကျွန်တော်တို့လူမှုနိုင်ငံရေးကိုဆက်လုပ်သွားမယ်ဆိုတာလည်းပဲဒါပါတီခေါင်းဆောင်တွေကိုအဲဒါကျွန်တော်တို့အပြောထားတာရှိပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်တို့နေစစ်ကားငယ်တွေကမရှိပါဘူးနိုင်ငံတကာမှာဖြစ်ခဲ့တဲ့တာဝန်တွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်လည်းပဲအဲကျွန်တော်တို့ဇင်ဘာဘွေမှာအတိုက်ခံနိုင်ငံရေးပါတီဟာဒီလိုမျိုးရွေးကောက်ပွဲကတရားမမျှတဘူးလို့ယူဆတဲ့အခါမှာရွေးကောက်ပွဲကိုသဘိမ့်မောက်ခဲ့တာရှိတယ်။အဲ့ဒီလိုမျိုးပဲချီလီမှာလည်းပဲအာနာရှင်ပီနိုရှေလက်ထက်မှာနော်ကျွန်တော်တို့ပီနိုရှေကနေပြီးတော့ဖန်တီးထားတဲ့အတူအရောရွေးကောက်ပွဲလမ်းကြောင်းအတူအရောပါလီမန်လမ်းကြောင်းကိုမလိုက်ဖဲနဲ့ကျွန်တော်တို့လူမှုနိုင်ငံရေးနည်းလမ်းနဲ့ဒီမိုကရေစီရေးအတွက်လှုပ်ရှားခဲ့တဲ့တာရကတွေကျွန်တော်တို့အများကြီးကျွန်တော်တို့ရှိပါတယ်အဲ့တော့ဒီမိုကရေစီကိုပေါ်ဆောင်တာဟာပါတီနိုင်ငံရေးလမ်းကြောင်းတစ်ခုမှမဟုတ်ပါဘူးเนาะလူအဖွဲ့အစည်းလမ်းကြောင်းတွေเนาะကျွန်တော်တို့ဒီလူမှုအလွှာအသီးသီးကိုအခြေခံတဲ့ကွန်ရက်တွေအဲ့ဒီအခြေခံတွေပေါ်မှာလှုပ်ရှားမှုတွေလုပ်ခဲ့ပါတယ်တောင်အာဖရိကမှာလည်းပဲ African National Congress ပေါ့အဲ့ဒီကကျွန်တော်တို့တားမြစ်ခံပြီးတဲ့နောက်ပိုင်းမှာဒီလိုပဲလူအဖွဲ့အစည်းတွေကွန်ရက်တွေစုစည်းပြီးတော့ကျွန်တော်တို့ဒီမိုကရေစီအတွက်ပေါ်ဆောင်ခဲ့တဲ့တာရကတွေအများကြီးရှိပါတယ်။ဒါကြောင့်မလို့ဒီမိုကရေစီလှုပ်ရှားမှုဟာကျွန်တော်ဆက်ရှင်းတမ်းနေမယ်။ဒီဒီမိုကရေစီလှုပ်ရှားမှုဟာခနည်းဆိုရင် NLD ပါတီရဲ့တာဝန်သာတစ်ခုလည်းမဟုတ်တော့ဘဲနဲ့ NLD အဖွဲ့ဝင်မဟုတ်တဲ့တခြားလူတန်းဆိုအားလုံးရဲ့တာဝန်ဆိုတာဆက်ပြီးတော့ဖြစ်လာတယ်လို့ကျွန်တော်တို့ကမြင်ပါတယ
်။ဟုတ်ကဲ့အဲ့တော့ဒီညမှာပေါ့လေဟိုကျွန်တော်ကိုယ့်ကာယပြောတာတော့မဟုတ်ဘူးပေါ့လေတချို့တွေပြောနေကြဆိုနေကြတယ်နော်ဟိုတချို့သိကျင်နေကြတယ်ပေါ့လေကိစ္စကဘာလဲဆိုတော့တရားဝင်ပါတီအနေနဲ့မရည်တည်နိုင်မှုဆိုလို့ရှိရင်အနေနဲ့အရရမှရှိနေကြတဲ့ကိုယ့်ရဲ့ပါတီဝင်တွေကိုယ့်ရဲ့ထောက်ခံသူအင်အားစုတွေကိုစီယုံရေးတွေဆက်သွယ်ရေးတွေနော်လုပ်ငန်းကိန်းငန်းဆောင်ရွက်ဖို့တွေမှာအခက်အခဲဖြစ်မလာနိုင်ဘူးလားဆိုပြီးတော့မေးခွန်းထုတ်တဲ့တွေလည်းရှိကြပါတယ်ဒီတော့လူပေါင်းတစ်ဒီမိုကရက်တစ်ပါတီအားလည်းပဲစစ်ဆိုးရကနေပြီးတော့ပေးဖြတ်ခဲ့တဲ့ပါတီတခုဖြစ်ပါတယ်။ဒါတော့ဥငွေလင်းတို့အနေနဲ့ရောဒီကိစ္စပေါ်မှာဘယ်လိုမြင်လဲခင်ဗျ
။ဒီစစ်ဆိုးရရဲ့ဒီဥပဒေအောက်မှာဒီပါတီတရက်ကိုတရားဝင်ခွင့်ပေါ့ဗျာဖြတ်သိမ်းခံလိုက်ရတယ်ဆိုရင်ဒီကိစ္စတော့ဆက်သွယ်ရေးဒီစီယုံကြီးလှုပ်ရှားဟန်ဒီအထက်ရောက်ဖြစ်လိုက်သွားတယ်ဆိုတော့ပေးတာပေါ့ပါပဲ။အဲ့ဒါတကယ်ဖြစ်တော့ဖြစ်လိုက်ပါ။ဒါပေမဲ့ကျွန်တော်တို့ကြည့်ရမှာက NLD ဟာတာမန်ပါတီမဟုတ်ဘူး NLD ဟာ90ရွေးကောက်ပွဲရလက်ပိုင်ရှင်ပါတီဖြစ်တယ်နောက်ပြီးတော့ခမည်းအခြေအနေမှာဆိုလို့ရှိရင် NLD ကိုလူထုတရက်လုံးထောက်ခံထားတယ်အင်အားစုတွေအားလုံးထောက်ခံထားတယ်နိုင်ငံတကာအဖွဲ့အစည်းတွေအကုန်လုံးကထောက်ခံထားကြတယ်အဲ့လောက်ထောက်ခံထားတဲ့အဖွဲ့အစည်းတရက်ဟာဒီစစ်ဆိုးရရဲ့အင်ပြန်းကိုမတရားတဲ့တရားမျှတမှုကျင်းမဲ့တဲ့ဥပဒေတရက် ထုတ်လိုက်ရုံညနဲ့ပြတ်သွားတယ်ကြက်ခံလိုက်တယ်ဆိုတာလုံးဝကြိုးတင်ရှိပါဘူးဘယ်လို့မှမပြတ်ပါဘူးမပြတ်တဲ့အတွက်အဲ့ဒီ NLD ရဲ့စိတ်ကNLD တွေဝန်းရံထားတဲ့လူထုတွေရဲ့စိတ်ကကဒီအစောကအခက်ခဲအကြက်သေးတွေရှိသွားတယ်ဆက်တက်မှုတွေဒုက္ခရောက်သွားနိုင်တယ်ဆိုတဲ့ဥစ္စာတွေကြုံနိုင်တယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့အခု NLD ကသူပန်ကြားချက်ထဲမှာလူထုကိုထုတ်လိုက်တဲ့ပန်ကြားချက်ထဲမှာပြောတယ်လို့ပဲ NLD ဟာပြည်သူလူထုကို၎င်းဒီမိုကရေစီအရေးတော်ပုံကို၎င်းဤသည့်အခါမှာကြောခိုင်းဆော့ခွာသွားမည်မဟုတ်ပါဆိုတာရှိပါတယ်အဲ့ဒီတိုင်းသူဆက်ပြီးရက်နေတယ်ဆက်ပြီးရက်တဲ့အချိန်မှာပေါ်စားစုကြီးထောက်ပြတယ်လို့ဒီမိုကရေစီရရှိရတဲ့ကြိုးပမ်းမှုတွေကိုဆက်လက်ဆောင်ရွက်သွားမယ်။ဘယ်နည်းနဲ့သွားမလဲဆိုရင်တော့လူထုအားနဲ့သွားမှာဖြစ်ပါတယ်။အဲ့တော့လူထုရဲ့ဝန်ရံမှုလူထုရဲ့ထောက်ကမ်းမှုကိုရအောင်ယူနိုင်မယ်ဆိုလို့ရှိရင်အစိုးရတက်ဝင်းကျင်တို့ပြောတယ်လို့လူထုနိုင်ငံရေးကိုဆက်လက်တကျဆောင်ရွက်နိုင်မယ်ဆိုရင် NLD ရဲ့အခြေခံနိုင်ငံရေးဒီနဲ့ပေါင်းစပ်ပြီးဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်အဲ့ဒီအခက်အခဲတွေအကုန်လုံးကိုကြောနိုင်ပါတယ်။ဒီအခက်အခဲတွေကပြောပြလို့တဲ့အခက်ကမဟုတ်သေးနဲ့ကျွန်တော်လုပ်ငန်းတွေဆက်လို့ရတယ်ဆိုတဲ့ဥစ္စာပြပြပါလေ
ဟုတ်ကဲ့ခင်ဗျဒီလိုဆိုရင်နေကပါတီဝင်တချို့ကသူတို့အနေနဲ့ဒီပါတီရဲ့ရည်တည်ချက်မရှိတော့တဲ့အတွက်ကြောင့်မလို့ပါတီရုံးနေလည်းမရှိတော့ဘူးဒါကြောင့်မလို့ဒီလုပ်ငန်းကိုင်ကန်းတွေခက်ခဲတော့မယ်ဆိုပြီးတော့စိတ်အားငြိမ်မိတယ်ဆိုတဲ့ပူပင်ချက်တွေဟာဒီမလို့အပ်ဘူးလို့ပဲကျွန်တော်တို့ဟုတ်လားဆိုရမှာပေါ့နော်အဲ့ကိုအောင်နိုင်ရောဘယ်လိုများမြင်ပြီလဲခင်ဗျ
တခုကတော့ဟိုကျွန်တော်ကိုငွေလင်းနဲ့ကြောင်းကြံလိုက်ပြောတာတော့မဟုတ်ဘူးเนาะကျွန်တော်ကတော့မြင်တာအခုဟို NLD ပါတီနဲ့အခုပေါ်လာတဲ့အမျိုးသားဒီမိုကရေစီအင်အားစုပေါ့เนาะသူတို့ရည်တည်ချက်ကိုတော့ကျွန်တော်ခွဲခွဲပြားပြားမသိရသေးဘူးအဲ့ဒီခွဲခွဲပြားပြားကိုလည်းတိတိကျကျထုတ်ဖော်မယ်လို့လည်းမထင်ဘူးပေါ့เนาะဒါပေမဲ့အခုက NLD ကတော့အားလုံးပါဝင်ခွင့်ရရေးဆိုရင်လမ်းကြောင်းပေါ်မှာဆက်တိုက်ကြမယ်သာမလို့ရှင်လေအားလုံးစတင်ပြီးတော့ဆက်တိုက်သွားမယ်ဒီဒါမှဒီတစ်ဖက်ကလည်းပါတီတစ်ခုပေါ်လာတယ်ဆိုတာဟိုကျွန်တော်အနေနဲ့ဟိုဒါကောင်းတဲ့အလားလားလို့မြင်ပါတယ်ဆို NLD ကလူလူပါတီဖြစ်တယ်လူလူနဲ့တကားလည်းရှိတယ်ဘယ်လိုပြောပြောတရားဝင်ပါတီမှပုံချင်ဝင်မရဘူးဆိုလို့ရှင်သူကရွေးကောက်ပွဲဝင်ခွင့်မရှိပါဘူးဆိုတော့ဒီမိုကရေစီလမ်းကြောင်းမှပြောပြောနိုင်ငံရေးလမ်းကြောင်းတစ်ခုရဲ့ဒီရွေးကောက်ပွဲကိုဖြတ်တန်းတဲ့အခါမှာနိုင်ငံရေးပါတီတစ်ခုအနေနဲ့ဒီကောက်ပွဲနဲ့ထိဆက်ဖို့အ ਨੇ ဆုံးပေါ့နော်အတိုက်ခံပါတီနေနဲ့ရပ်တည်နိုင်မှုဆိုတာမျိုးလိုတယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့အခုကတော့ NDS ဆိုတဲ့ပါတီပေါ်လာတဲ့အပေါ်မှာကျွန်တော်ရှင်းရှင်းလင်းလင်းမမြင်ရသေးတော့ဆိုတာ NLD ကရွေးချယ်တဲ့မဟာဗျူဟာလမ်းကြောင်းလားဒါမှမဟုတ်လို့ရှင်လေတကယ်ပဲကွဲသွားကြတာလားဆိုတာရှင်းရှင်းလင်းလင်းမမြင်ရတော့ဒါကိုကောင်းနေဆိုးတယ်ပြောရတာဖြစ်ပါတယ်ဒါပေမဲ့ပါတီနေနဲ့ NDS ဆိုတာလည်းရှိလာတာတော့ကျွန်တော်အနေနဲ့တော့ကြိုးဆိုတယ်ပေါ့နော်
ဟုတ်ကဲ့ခင်ဗျာအဲ့တော့အခုကောင်းနေအခုဒီကိစ္စကိုကျွန်တော်လာပြောလာပါပြီဒီ NDF လို့ခေါ်တဲ့เนาะဒီဒေါက်တာတန်းကြီးတို့ဥက္ကမောင်ဆွေတို့ဒေါက်တာဝင်းနိုင်တို့သူတို့ကဦးဆောင်ပြီးတော့ဒီ NDF ဒီအမျိုးသားဒီမိုကရေစီအင်အားစုဆိုပြီးတော့ပါတီမှတ်ပုံတင်မယ်လို့သူတို့အလားကိုပြောခဲ့ကြပါတယ်အဲ့တော့ဒီပါတီထောင်းလိုက်ခြင်းအပြင် NLD ပါတီရဲ့အင်အားစုတွေကသူတို့ကိုတခဲနဲ့ပံ့ပိုးထောက်ခံကြလိမ့်မယ်လို့ရောယူဆစရာရှိမလားခင်ဗျာဒါလေးလည်းပဲအများကစိတ်ဝင်စားနေကြတာပေါ့လေအဲ့ဒီလိုဆိုရင်ဘာတွေဖြစ်လာမလဲဆိုတာကျွန်တော်တို့သိချင်နေပါတယ်အဲ့တော့ဒေါက်တာတောင်းတွန်းနေတယ်အဲ့ဒါဘယ်လိုမြင်လဲခင်ဗျာ
နိုင်ငံရေးပါတီတစ်ခုပဲဖြစ်ဖြစ်ပေါ့နော်ဖွဲ့စည်းတစ်ခုပဲဖြစ်ဖြစ်ကျွန်တော်တို့ဒီ policy ရေးရာတွေမဟာဗျူဟာရေးရာတွေကိုရွေးချယ်ရတဲ့နေရာမှာအကောင်းဆုံးကိုရွေးချယ်နိုင်မှုအခွင့်အလမ်းတွေနည်းတဲ့အချိန်တွေမှာနော်ဒီပါတီအတွင်းမှာကြည့်ခေါ်ကြွေးရမှုတွေဒါဖြစ်နေရှိပါတယ်เนาะဒါသုံးကြံပါပဲဒါ NLD ထဲမှာလည်းပဲအဲ့ဒီလိုမျိုးเนาะဒီပါတီရက်ဒီရေးနဲ့ဒီကြွေးကောက်ပွဲလမ်းကြောင်းကိုသုံးတရားခွင့်လန်းတစ်ခုအနေနဲ့စူးစမ်းကြည့်တဲ့ねဆိုတော့အဲပုံကိုလည်းဒါရှိတယ်ဆိုတာကျွန်တော်တို့ဒါအစိုးရတွေကကျွန်တော်သိရပါတယ်ဒါနဲ့ဆိုရင်ကျွန်တော်တို့ဒီဗမာပြည်တွင်းမှာအသေးခေါ်ရရှုပ်ထွေးမှုတွေတော်တော်များများဖြစ်နေတာကျွန်တော်တို့တွေ့ရတယ်ဒီတစ်ပြည့်ဒီရေကောက်ပေါ်နဲ့ပတ်သက်လို့ပေါ့နော်အဲအဲ့ဒီလိုမျိုးဖြစ်နေရတဲ့အကြောင်းကလည်းပဲကျွန်တော်တို့ဒီပါတီတွင်းလူလူတွင်းနဲ့မကဘူးတခြားဒီအစိတ်အပိုင်းတွေအဝင်းဝိုင်းတွေပါဝင်ပတ်သက်နေတယ်ဆိုတာကျွန်တော်တို့တွေ့ရတယ်အဲ့ဒီမှာကျွန်တော်နှစ်ခုတွေ့တယ်ဒီဘက်မှာဆိုလို့ရှိရင်ဒီတတိယအင်အားစုခေါ်တဲ့အင်အားစုတွေပေါ့နော်ဒါပြည်ပမှာဆိုလို့ရှိရင်လည်းပဲနိုင်ငံတချို့တန်တမာတချို့နော်ဒီဗမာကျွမ်းကျင်သူလို့ခေါ်ရဲတချို့နော်ဒါတွေပတ်စံနေပြီးတော့ဟိုရွေးကောက်ပွဲဟလာဥပဒေမထွက်ခင်ကတည်းက
no, that you go away, Langyong ha, that Quin Lani, Punali, eh, use the Bojoti, Anayala, Biro, no, say, 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 Joza being it, duty boy, no? Adama live in a row, the Josie Wari, Nyai Shiba. You got what it could be dormant, so below Nina, PP, no? Gagave, Nyazu, Nayon Lok Biro, no Sita Gizu, Palama, Mepchi, no Sita Gani Biro, Palmi Chu Biro, the Soway like that, do we Gizu, Soya, Pipi, Pin, Biro, Sore, a chicken, and one year, we see it. Daria live. Josie Wa Amunu, Chicken. Dari, Oda Taya Muri, Diluvia, the Shokwe Muri, Tani Muri Aleve, Grinanga Logama, Chenida, O General, Miyagi, Dri Tatin, Elu, General Miamare. No, Emeline, the Ganit Songja Layara, ha. No, General Kongzongo, Songja Layamo, Pinare, Chinima, General Lutin Lotite, Anita, Pidulu, yes. Democracy, Chigan Muri, Kangwe, the born, General Hilo Somia Chetigo, General Chalaya, Chit. Hilo Chalaya, Chippy Melo, Nakaha, NLDGA, and yet Santa Zaitan so get it. No, Gusson Sunu Yimadi, Lutapian, Timia Yigo, Shishu Yisure, Hago, General Lelo Lita Lem Hofu, the Gapi Lita Lem Hofu. No, the Geluda, the Mabima, no. ตะเกเสร็จมันเนี่ยด้วยส่งซุนุเวะตะคูปิดท้องล่ะแกมั้ยสรุปရှင်อารมณ์ลักษณะไหนเนี่ยวิกอบเวลัญญองมั้ยขอขอနိုင်ငံไอ้ลัญญองมั้ยขอขอล่ะชีกันตบอตุนเจตะคูเราชาป่วยနိုင်มามะล้วบ่าวเนาะเราก็นี่နိုင်ငံไอ้ยีมั้นเจ็ดหาปาร์ตี้ดูรองเองบ่ဟုတ်ပါဘူးกะนี่နိုင်ငံไอ้ยีมั้นเจ็ดหาด้วยส่งซุนุยีมากิง
မျိုးသားပြန်လေတင့်မြတ်ရေးပဲဖြစ်တယ်လို့ကျွန်တော်အဲ့လိုအားလုံးကရှင်းရှင်းလင်းလင်းမြင်ကြရင်ကျွန်တော်တို့ဒီမိုကရေစီအတွက်အလားအလာကောင်းနေရှိလာလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဟုတ်ကဲ့ခင်ဗျဥဆောင်ထွန်းရှင်းပြသွားတဲ့အပေါ်မှာတပ်ပြီးတော့ဝေဖန်ဆွေးနွေးစေချင်ပါတယ်ဥငွေလင်းဘယ်လိုများသုံးသပ်မည်လဲခင်ဗျအခုတော်တော်တောင်းဆိုနေတဲ့ဥစ္စာတွေကိုကျွန်တော်သဘောတူပါတယ်အ ရင်းမှုလူတွေဆိုပြီး NLD ကတောက်ချောက်ပြတယ်ထောက်ပြတာကိုအခုရွေးကောက်ပွဲဥပဒေတွေကဒီ2008 constitution ကိုထိမ့်သိမ်းဆောက်ရှောက်ပါမယ်လို့လက်မှတ်ထိုးရတယ်ဒါကအခုနောက်တစ်ခုကတော့အခုရွေးကောက်ပွဲဆိုင်ရာဥပဒေတွေအကုန်လုံးက NLD ကိုဖြစ်စေတော်စားစုကြည်အပါဝင်နိုင်ငံရေးကျင်းသားတွေကိုဖြစ်စေတော်တော်ကိုပဲနိုင်ငံရေးကနေတော့မှလွတ်ဆင်သွားအောင်လုပ်လိုက်တဲ့ဒီပြဆန့်ချက်ဖြစ်နေတယ်အဲ့တော့အဲ့ဒါဒီအရာအတီအီနေနဲ့တင်းတင်းကျပ်ကျပ်ကိုဆုံးဖြတ်ပြီးတော့မှမှတ်ပုံပြန်ပြီးဆက်မှမပြင်းပြင်းကြောင်းဆုံးဖြတ်လိုက်တာဖြစ်ပါလေ။အဲ့လိုဆုံးဖြတ်လိုက်တော့အဲ့ဒီဆုံးဖြတ်မှုရဲ့နောက်မှာကျွန်တော်အစိုးရပြောတယ်ဒီ NLD ရဲ့အခြေခံနိုင်ငံရေးတွေအပေါ်မှာလူလူနိုင်ငံရေးနဲ့ပေါင်းစပ်ပြီးတော့မှဆောင်ရွက်တဲ့နည်းလားလေဒီဆောင်ရွက်တဲ့နည်းလားတွေသွားနေနေဆုံးပါလေ။အဲ့တော့ဒီမှာပါလဲဆိုလို့ရှိရင်ဒါဆက်ဥပဒေစဉ်းစားတာရှိပါတယ်။အဲ့တော့ NLD ရဲ့ဒီကနိုင်ငံရေးတုံးချက်ကပါလဲဆိုလို့ရှိရင်တော့နိုင်ငံရေးအကျဉ်းသားတွေအားလုံးပြည့်လို့ရမယ်။နောက်ပြီးတော့မှကိစ္စုံစီအခြေစားရမယ်။နောက်ပြီးတော့နောက်ဆက် constitution ကိုအစ်ဒီချက်ပြပြပြီးပြည်ပြောင်းလဲပြရမယ်။အဲ့ဒီတုံးချက်ကိုဆောင်ရွက်ကြရမယ်လို့ပြောရတယ်။အဲ့ဒီလိုလုပ်မှသာလေကျွန်တော်တို့အစိုးရပြောတဲ့အမျိုးသားပြည်နယ်စစ်မြန်ရေးတို့ဒီမိုကရေစီအခွင့်အမ်းတွေရှိနေတဲ့တကယ် space ကြီးပြည်ပြည်ချက်ချက်ရှိနေတဲ့တကယ်ဒီမိုကရေစီနိုင်ငံတို့ဘက်ကိုကျွန်တော်ရောက်မှာဖြစ်ပါတယ်။အခုလိုမျိုးမဟုတ်ပဲနဲ့ဒီလောက် space ကြီးကျဲနေတဲ့နေရာထဲမှာပဲရသလောက်ယူနေဘယ်လိုပဲဖြစ်ဖြစ်ခေါင်းရှိုးတာပဲဖြစ်ဖြစ်ဘယ်လိုပဲဖြစ်ဖြစ်ဒါလည်းနိမ့်တာတစ်ခုဖြစ်တယ်လို့စဉ်းစားကြရတယ်ဆိုရင်အဲ့ဒီစဉ်းစားကြတဲ့ဥစ္စာကဒါစဉ်းစားချက်တမျိုးဖြစ်နိုင်ပါတယ်ဒါဒီပုံမှာကျွန်တော်အထူးသဖြင့်မဝေဖန်ခြင်းလည်းမလို့အဲ့ဒီလိုစဉ်းစားပြီးတော့မှဆောင်ရွက်လိုက်တဲ့သူတွေကတခြားဖွဲ့စည်းပြီးတော့မဆိုလိုဘူးပေါ့ဗျာအခုပြောတဲ့ဒီဥက္ကမစီတို့ဒေါက်တာသန်းကြီးတို့ထောင်လိုက်တဲ့ပါတီကတော့ energy လုံးဝမဟုတ်တော့ဘူးအဲ့တော့သူတို့ကတော့ဒီ NLD ကိုပုံသဏ္ဍာန်တစ်မျိုးနဲ့ NLD ရဲ့အသက်ကိုဆက်တယ်လို့သူတို့ထင်နေဆိုရင်သူတို့စိတ်ကူးညံ့ချက်တစ်ချက်တော့မယ်အဲ့ဒါ NLD မဟုတ်ဘူး NLD ရော NLD ကိုဝန်းရံတဲ့သူတွေရောက သူတို့ဘယ်လိုမှဆောက်ခံမရတော့ဘူး။ဒါကြောင့်လဲဆိုရင် energy ဆုံးဖြတ်ချက်နဲ့ပြောင်းပြန်တလွဲလုပ်တဲ့အတွက်အဲ့ဒီဥစ္စာက energy ရဲ့ပုံသဏ္ဍာန်ကိုတနည်းနည်းနဲ့အကောင်နဲ့ပေါ်နေတယ်ဆိုတဲ့ဒိတ်တဲ့ဘုံမှာဆောက်ပါဘူး။ဒါကြောင့်မို့အဲ့ဒီကြီးကတော့အလွန်မသိမြတ်တဲ့ဖြစ်တယ်အဲ့ဒီလူလေသူတို့လည်းဘယ်လိုမှအားရှိမယ်မဖြစ်ဘူးကျွန်တော်တို့လုပ်ကြရမယ့်အိစားကတော့အားလုံးလူတို့ရဲ့ဆောက်ကမှုများအောင် energy ကိုစူးစမ်းကြရလိမ့်မယ် energy တာဝန်ကြီးပါတယ်အဲ့တော့သူကစူးစမ်းကြရလိမ့်မယ်သူနဲ့သူပူးပေါင်းဆောင်ရွက်လို့ CRPP တွေကလည်းပြီးခဲ့တဲ့ရက်ကအစည်းအဝေးမှာပဲဖုန်းကထားပြီး energy နဲ့သူ CRPP ကနိုင်ငံရေးလုပ်ငန်းတွေဆက်ပြီးလုပ်သွားကြလိမ့်မယ်ဆိုတော့ဒေါက်တာတောင်းတပြောတဲ့လူသားပြန်လဲစိတ်ငြိမ်ရေးတွေကြီးကိုပြည်သူစီးနီးရေးတွေကလည်းတစ်ဆင့်သွားကြလိမ့်မယ်ဆိုပြီးတော့မှပြောဆိုကြတာရှိပါတယ်ကျွန်တော်အဲ့ဒီတိုင်းနဲ့ဆက်လက်ပြီးဆောင်ရွက်ကြလိမ့်မယ်လို့မြင်ပါတယ
်ဟုတ်ပါတယ်ခုနကကိုငွေလင်းပြောသွားတာဒီဒေါက်တာတန်းချင်းတို့ပါတီကသူတို့အနေနဲ့ NLD ပါတီကမပြီးဆုံးခဲ့တဲ့ဒီနိုင်ငံရေးတာဝန်တွေကိုဆက်လက်ပြီးတော့သူတို့ထမ်းဆောင်သွားမှာဖြစ်တယ်လို့သူတို့အတီလင်းပြောထားကြပါတယ်ဒီတော့ကအခုဦးတောင်ထွန်းနဲ့ဦးမေလင်းတို့ပြောတဲ့ပုံမှာရောကိုအောင်နိုင်အနေနဲ့ဘယ်လိုမြင်လဲခင်ဗျ
ဟုတ်ကဲ့ဦးခမောင်စတို့ပါတီကိုကာကွယ်ပြောတာလားမဟုတ်ဘူးကနော်သူတို့က NLD မှာရှိနေတုန်းက NLD ပါတီကပြန်ပြီးတော့မှတ်ပုံမပြင်ဖို့သူတို့တနည်းညွှန်းဆဲဆုံးဖြတ်ခဲ့တာဖြစ်တယ်ဆိုသူတို့အခုပြန်ထောင်တဲ့ပါတီကလည်း NLD ပါတီမဟုတ်ဘူးသူအခုပြန်ထောင်တဲ့ပါတီက MDF ပါတီဖြစ်တယ်ဆိုတော့ဟုတ်နိုင်ငံရေးမှာလက်ရှိပဂတိအဲမှာနိုင်ငံရေး space ပေါ့နော်နိုင်ငံရေး space ကိုဘယ်လိုယူမလဲဆိုတဲ့နေမှာဟုတ်ဒီလိုပါတီလေးတစ်ခုနေနဲ့အထူးသဖြင့်တော့ဒီဒီတန်းပေါ့နော်တောင်ပေါ်တိုင်းသားတွေပြည်နယ်မှာတော့သူကနေဒီပါတီတွေနိုင်ငံပါတီတွေထောင်ကြတယ်ဒီမြေပြားမှာတကယ်ကိုလူထုကိုကိုးစားပြုမဲ့ပါတီကအခုချိန်ထိမရှိနေဘူးဆိုတော့အခုလိုမျိုးဒေါက်တာတန်းကြီးတို့နော်ဒီ MDF ပါတီတွေပေါ်လာတယ်ဆိုတာကဟို NLD ရဲ့မပြီးဆုံးတဲ့တာဝန်ယူသွားမယ်ပြည်သူမယူသွားဘဲတပြောဒါပဲတပြောသူကဟို legal space ပေါ့နော်ဟိုတရားဝင်မြန်မာလေးတခုကနေဝင်ယူလိုက်တယ်ဆိုရဟာမျိုးလေးကျွန်တော်မြင်ပါတယ်ဆိုတော့အဲ့ဒါကိုလေ energy ကန့်ွက်စရာမကန့်ွက်မှာမဟုတ်ဘူးလို့ထင်တယ်လို့သူတို့ကလည်း energy ရဲ့ဆုံးဖြတ်ချက်ကိုဆန်းကျင်တယ်ဆိုတော့ကျွန်တော်မမြင်ပါဘူးခင
်ဗျဒီတော့ energy party ကိုအာသွန်ခွန်ဆိုင်ထောက်ခံလာခဲ့တဲ့လူတွေနော်ဒီရွေးကောက်ပွဲလှုပ်လာလို့ရှိရင် energy ကိုမဲပေးမယ်ဆိုတဲ့လူတွေကဘူး energy party ရဲ့လို့မယက်တည်တော့ဘူးဆိုတဲ့အတွက်ကြောင့်သူတို့ကဘသူကိုမဲပေးရမှမသိဘူးဆိုပြီးပြောနေကြတယ်တဲ့ဒါကြောင့်မို့လို့ဟလာဒီဒေါက်တာတန်းချင်းတို့ကဒီ NDF ပါတီသူတို့ထောင်လိုက်ခြင်းအပြင် NLD ပါတီကိုထောက်ခံမှုပေးနေတဲ့လူတွေရဲ့ဟလာထောက်ခံမှုကိုသူတို့ရမယ်လို့သူတို့ယူဆနေကြတာဟုတ်ပြီးတော့ဒါမဲ့ရွေးကောက်ပွဲမှာသူတို့ကအဲ့လိုရွေးကောက်ပွဲကိုဝင်ပြီးတော့ NDF ပါတီအနေနဲ့ရှင်ပြန်လဲတဲ့ခါကျရင် NLD ပါတီကမဲတွေကိုသူတို့အကုန်ရမယ်လို့ထင်ပါသလားခင်ဗျဟု
တ်ကဲ့ကျွန်တော်တို့ဒီလူထုရဲ့အခွင့်အရေးနဲ့ပတ်သက်လို့ပေါ့နော်ဒါဒီမိုကရေစီမှာနော်ကျွန်တော်တို့လွတ်လပ်ပြီးတရားမျှတတဲ့အဲရွေးကောက်ပွဲတွေကိုအချိန်နဲ့ညီတာကျင်းပတာတွေအဲ့ဒီရွေးကောက်ပွဲမှာအဲသူတို့ကမဲထည့်တာတွေကဒါလူလူအခွင့်အရေးပါပဲเนาะအဲ့လိုမျိုးပဲကျွန်တော်တို့ဒီနိုင်ငံတိုင်းမှာကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်လူလူရဲ့အခွင့်အရေးဟာသူတို့ရဲ့ကိုယ်စားတိုင်းပြည်ရဲ့အဲဒီအုပ်ချုပ်ရေးရာဥပဒေရေးရာစီမံခန့်ခွဲရေးဟောတရားစီရေးဒါတွေကိုအဲအာဏာတွေကိုကင်တွဲကျင့်သုံးမှုကိုယ်စားလှယ်တွေကိုရွေးချယ်တဲ့အခါမှာเนาะကျွန်တော်တို့ခွင့်ရကျင့်သုံးမှုဟာမျိုးမျိုးရှိပါတယ်။လွတ်လပ်ပြီးတရားမျှတတဲ့ဒီရွေးကောက်ပွဲတွေမှာဒီမိုကရေစီအဲနိုင်ငံရေးအခွင့်အလမ်းတွေရှိတဲ့ပတ်ဝန်းကျင်မှာဒါအကျင့်တွေပေါက်ပါပဲ။လူထုကမဲပေးပြီးတော့ဟိုကြိုက်တဲ့ကိုယ်စားလှယ်တွေကိုရွေးချယ်တဲ့ခွင့်ရကိုကျင့်သုံးရမှာပါ။အဲ့ဒီလိုမျိုးပဲဒီနိုင်ငံတကာဒီမိုကရေစီဖြစ်ပေါ်တိုးတက်မှုသမိုင်းတွေမှာအဲ့ဒီလိုမျိုးလူထုရဲ့ရွေးချယ်ပိုင်ခွင့်ကြီးကိုကန့်တက်လာတယ်၊ချုပ်ချယ်လာတယ်နော်။ဒီမိုကရေစီနဲ့အခြေခံလူ့အခွင့်အရေးတွေကိုချုပ်ချယ်လာတယ်နော်ဒီရွေးကောက်ပွဲကိုနော်ကျွန်တော်တို့အဲအလွဲတုံးစားလှုပ်လာကြတဲ့အနေအထားတွေမှာလူထုကရွေးကောက်ပွဲကိုသိမ်းမောက်တာတွေလည်းရှိပါတယ်နော်မဲမပေးတာအယုံကြည်မရှိကြောင်းပြသတဲ့အနေနဲ့နော်ကျွန်တော်တို့ဒီမဲသွားမပေးတာအဲ့လိုနည်းအားဖြင့်ဒီရွေးကောက်ပွဲနေ့တွေမှာဒါကြီးနေဖုတ်ဖုတ်ဖြစ်ပြီးတော့ဒီရွေးကောက်ပွဲဟာအပြည်တွင်းမှာရောနိုင်ငံတကာမှာရောလာတရားဝင်မှုအတိမတ်ပြမှုမရတာရှိတယ်။အဲ့လိုမျိုးပဲရွေးကောက်ပွဲမှာမဲရတော့ထက်လိုက်ပါပြီ။နော်။ဒီလက်ရှိထုတ်ချုပ်နေတဲ့အာဏာရပုဂ္ဂိုလ်တွေကနေပြီးတော့နော်မဲခိုးလို့ပဲဖြစ်ဖြစ်မဲလိမ်လို့ပဲဖြစ်ဖြစ်နော်။အဲကျွန်တော်တို့ယူကရိန်းမှာလည်းဒီနမူနာရှိပါတယ်။ဖိလစ်ပီးမှာလည်းဒီနမူနာရှိပါတယ်။နော်။အဲ့လိုမဲလိမ်မဲညစ်ပြီးတော့အတူရောင်ရလက်တွေထုတ်လာတဲ့အခါမှာလေဒီရလက်ကိုအတိမတ်မပြုတ်ဆိုတဲ့
ဒီလှုပ်ရှားမှုတွေလူတို့ရဲ့မိမိတို့ရဲ့အခွင့်အရေးကြမိမိတို့ရဲ့အခွင့်အရေးကိုကာကွယ်တဲ့အနေနဲ့ငါတို့ကတော့မဲထည့်လိုက်တာပဲသူတို့ကလိန်နေဒီရွေးကောက်ပွဲရလဒ်ကိုအသိမှတ်မပြုဘူးဆိုတဲ့လှုပ်ရှားမှုတွေကဖိလစ်ပိန်းမှာဒါကိုရဇန်အကွီနိုကိုအခြေခံပြီးဖြစ်ခဲ့တယ်လို့နော်ကျွန်တော်တို့ယူကရိန်းမှာလည်းလိန်မော်ရုံတော်လိုင်းကြီးတွေဖြစ်လာခဲ့တယ်။ဒါကြောင့်လူလူခွင့်ကြီးကိုချင့်သုံးတယ်ဆိုတဲ့အခါမှာရွေးကောက်ပွဲမှာမဲပေးတာတခုတည်းတယ်မဟုတ်ပါဘူး။ရွေးကောက်ပွဲမှာမဲမပေးတာဒီဒီရွေးကောက်ပွဲကိုအယုံကြည်မရှိဘူးလို့ပြသတာလေလူလူခွင့်ကြီးပဲ။ရွေးကောက်ပွဲမှာမဲလိန်လို့ဒီကြလက်ကိုအသိမှတ်မဖြစ်ဘူးဆိုပြီးတော့ကျွန်တော်တို့တိုက်ပွဲဝင်တာလေလူလူခွင့်ကြီးပဲလို့ပဲကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အချိန်ကပြည့်ပါတော့မယ်။ညီကောင်းချုပ်ပိုင်းလေးပေါ့လေ။အခုပြောခဲ့တဲ့ပုံမှာကိုငွေလင်းအနေနဲ့ဗာမြတ်ထပ်ပြီးတော့ပြောချင်ပါလားခင်ဗျာတို့တို့တုတ်တုတ်လေးဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်မြင်တာကတော့ဒီနေ့အခြေအနေကတကယ် NLD justification တော့တော်တော်ကြီးကြီးတဲ့အခြေအနေကြီးရအောင်ပါသူလှုပ်ရှားနေရတာပါအဲ့တော့ကျွန်တော်တို့အားလုံးဒီ democracy ဖြစ်ပေါ်ပြောင်းတဲ့ပုဂ္ဂိုလ်တမူထားတဲ့သူတိုင်း NLD ရဲ့အောင်မြင်မှု NLD ရဲ့ mandate ကိုတမူထားတဲ့သူတိုင်းဟာNLD ဆုံးဖြတ်လုပ်ကြံပြီးတဲ့ဥစ္စာတွေကိုပြအားရှိတဲ့ရှိအောင်ဝန်ရဆောင်ရွက်တယ်လို့ကျွန်တော်တို့မြင်ပါတယ်။အဲ့တော့ NLD ဆောင်ရွက်မယ်လို့ဆုံးဖြတ်ထားတဲ့ဥစ္စာဟာပါတီပြန်ပြီးမှတ်ဖို့မတင်ရေးနဲ့ရွေးကောက်ပွဲကိုအတိအမှတ်ပြုရေးရွေးကောက်ပွဲကိုတတိမောင်ကြီးဆုံးဖြတ်ချက်ဖြစ်ပါတယ်။အဲ့ဒါကြောင့်အဲ့ဒီဆုံးဖြတ်ချက်တွေကိုကျွန်တော်ဝန်ရအားဖြစ်တယ်နဲ့အားလုံးအင်အားစုတွေအားလုံးဝန်ရအားဖြစ်တယ်နဲ့ကျွန်တော်ပါတီအစီအစဉ်ဆိုရင်လည်းဝန်ရအားပြီးသွားမယ်လို့ကျွန်တော်ဒီလိုခရီးပင်းချင်းချင်း NLD ကိုချက်ပြုချင်ပါတယ်။
ဟုတ်ကဲ့ကဲကိုအောင်နိုင်အောင်ခင်ဗျကိုအောင်နိုင်ကခုနကပြောခဲ့တဲ့စကားတွေရသလိုရှိရင်ဒီ NLD ပါတီကိုနိုင်ငံရေးပါတီဖြစ်နေဆက်ပြီးတော့ရည်တည်စေချင်တဲ့သဘောလား
NLD ကတော့သူ့ရဲ့ရွေးချယ်မှုပေါ့နော်သူကတော့နိုင်ငံရေးပါတီဖြစ်နေဆက်ပြီးတော့မရည်တည်တော့ဘူးဒါပေမဲ့ NLD တဲ့ကလူတချို့ကနိုင်ငံရေးပါတီပြန်ထောင်နေဆိုတဲ့ပုံမှာကျွန်တော်ကလက်ခံတယ်ဆိုတော့ NLD တို့ CRPD တို့ကသူရသင့်တဲ့ခွင့်ရသူဆက်တောင်းနေမှာပဲအမေတူတော့ပါနိုင်ငံရေးနိုင်ငံရေးပါတီနေတောင်းမှာတော့မဟုတ်အဲ့ဒါလိုပဲဟို NLD ကနေပြီးတော့ NLD ကောင်းဆောင်တချို့တွေဖြစ်ခဲ့တဲ့လူတွေကနေပါတီထောင်တဲ့လူတွေရှိတယ်နောက် CRPP အဖွဲ့ဝင်တိုင်းရင်းသားပါတီတွေထဲမှာကောင်းဆောင်ဖြစ်နေပါဝင်တဲ့လူတွေကပဲအခုတိုင်းရင်းသားပါတီကိုပြန်ထောင်ထားတာရှိတယ်ဆိုတော့နိုင်ငံရေးပါတီဖြစ်တဲ့ဝင်ရည်တည်ပါတီတွေကိုလည်းမှားတယ်လို့ကျွန်တော်မပြောစေချင်ဘူးသူတို့လည်းသူတို့လုပ်ငန်းနဲ့သူတို့ရဲ့အမြင်နဲ့သူတို့သွားစရာလမ်းကြောင်းရှိတယ် NLD တို့ CRPP တို့ကသူတို့ကသူတို့ဒီသူတို့ရဲ့ရည်တည်နယ်ခွင့်ရည်တွေစက်ပြီးကောင်းနေလမ်းကြောင်းရှိတယ်ဆိုတော့ဒီလမ်းကြောင်းတစ်ခုမှဘယ်ဟာမှားတယ်ဘယ်ဟာမှန်တယ်လို့မပြောဘဲနဲ့သူလမ်းကြောင်းနဲ့သူသွားနေတာလေးကိုကျွန်တော်ကဇီဝနှစ်ခုလိုမျိုးသွားနေတယ်လို့မျိုးလေးမြင်တယ်ဒီဟာလေးကတော့ကောင်းတယ်လို့ကျွန်တော်အလိုပဲမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အဲ့တော့ဒီအခုပြည်သူတွေကြားမှာပေါ့လေအခုဖြစ်ပေါ်နေတဲ့အခြေအနေတွေပေါ်မှာကြည့်ပြီးတော့သို့လောသို့လောနဲ့ဖြစ်နေကြတဲ့သူတွေနော်ဘဝမကျဖြစ်နေကြတဲ့သူတွေကိုဒီအဲ့ဒါညွန်မောင်းစိုးရအဖွဲ့ဝင်တယောက်အနေနဲ့ဆရာဦးတောင်းထွန်းကဗာမြပြောချင်ပါလားခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့အနည်း20ကာလမှာနယ်လီကောင်းဆောင်အနေနဲ့နော်ပါတီရည်တည်ရေးပါတီရှင်တန်ရေးဆက်လက်ရည်တည်ခွင့်ရရေးအတွက်သရောအကိုစိတ်ရှည်ပြီးခံပြီးတော့နော်ပါတီနေထိုင်ခဲ့တဲ့ဟာကြီးရှိပါတယ်ဒါကြောင့်မို့လို့လည်းပဲကျွန်တော်တို့ပါတီရည်တည်နိုင်ပြီမဲ့လို့ခုနပြောသလိုနော်ဂျူရုနိုင်ငံကြီးရှင်းတတ်အောင်မလုပ်နိုင်ခဲ့တဲ့အတွက်ဝေဖန်ခဲ့ရခံခဲ့ရတာလည်းရှိပါတယ်။ဒီနေ့ကျွန်တော်တို့ NLD ဟာပါတီရည်တည်ရေးတဲ့ဂျူရုနိုင်ငံကြီးရှင်းတတ်ရေးကိုကျွန်တော်တို့ပူဇော်ပေးလိုက်ပါပြီ။ဆုံးဖြတ်လိုက်ပါပြီ။အဲ့ဒီအခါမှာ NLD ကစိန်ခေါ်မှုတွေအများကြီးနဲ့ကြုံမှာမလွဲပါဘူး။နော်သို့တော်လည်းပဲဒီလိုအနေထားမျိုးမှာနော်ကျွန်တော်တို့အတွေးခေါ်ရဥဆောင်မှုပေးပြီးတဲ့နောက်ပိုင်းမှာအဲ့ဒီနောက်ပေါ်မှာအကောင့်ထဲပေါ်ဖို့အတွက်ဝင်းရံဖို့ကတော့ NLD ပါတီကောင်းဆောင်နေတဲ့အဖွဲ့ဝင်ကြီးတင်မဟုတ်တော့ပါဘူးကျွန်တော်တို့ဒီမိုကရေစီလိုချင်တဲ့လူ့ခွင့်ရေးကိုကျွန်တော်တို့ပြန်ပြိုးစေချင်တဲ့ကျွန်တော်တို့အားလုံးရဲ့တာဝန်ဖြစ်လာပြီကျွန်တော်တို့အားလုံးဝင်းရံပြီးတော့ပုံမှန်ဝင်းရံပြီးတော့เนาะကျွန်တော်တို့အကောင့်ထဲပေါ်ဖို့လိုတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရတဲ့အချိန်ပြည့်နေပါပြီခင်ဗျာ။ဒါကြောင့်မို့လို့အခုဒီစကားဝိုင်းကိုဒီမှာပဲကျွန်တော်တို့ညီကုန်းချွတ်ရပါလိမ့်မယ်။အခုလိုပါဝင်ပြီးတော့ကိုယ့်အမြင်ကိုယ့်အယူဆတွေကိုတင်ပြပေးခဲ့ကြတဲ့အတွက်ကြောင့် NCGUB ပြည်ထောင်စုမြန်မာနိုင်ငံညွန်မောင်းအစိုးရအဖွဲ့ဝင်ဒေါက်တာတောင်းထွန်း DPNS လူပောင်သစ်ဒီမိုကရက်တစ်ပါတီတွဲဖက်အထွေထွေတွင်ရင်းမှုဥငွေလင်းနဲ့မြန်မာအရေးလေ့လာသူဦးအောင်နိုင်တို့ကိုအထူးပဲကျေးဇူးတင်ရှိကြောင်းပြောကြားပါရစေခင်ဗျာ။ဒေါက်တာရှင်ပေါင်းကိုစိတ်နှပြချမ်းမှဆွမ်းနမ်းတော်မူကြပါစေ။